ရခိုင်ပြည်နယ်မြို့တော်စစ်တွေမြို့အောင်မင်္ဂလာရပ်ကွက်မှာတနင်္ဂနွေနေ့ညကလက်နက်ကြီးကြီးကြောက်ပောက်ကွဲခဲ့တာကြောင့်အရဲသား၅ဦးသေဆုံးပြီး၁၀ဦးထက်မနည်းဒဏ်ရာရှိခဲ့တယ်လို့မြို့ခံတယောက်ကပြောပါတယ
်။လက်ကြီးကြတဲ့အချိန်ကလည်းဟိုအချိန်တော့ကျွန်တော်လည်းအတိအကျမသိဘူးမှန်းနေလို့ကြားတဲ့ဟို900လောက်ခါရီပို့ခြင်းပြီးတော့လေကြားတယ်။ပြီးတော့ဆေးဟိုလူ900ပစ်ဆေး900လောက်ဆေးရောက်တယ်ပြောပြောကြတယ်။တခြားအသေးစားလေးရှိရင်ရှိမှာပေါ့။
ဒေသခံတွေတေကြေထိခိုက်ခဲ့ရတဲ့လက်နက်ကြီးကြီးဟာဘသူလက်ချက်ဆိုတော့ရှင်းရှင်းလင်းလင်းမရှိပါဘူးရခိုင်တပ်တော်အေအေနဲ့စစ်ကောင်စီကြားတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့ဒေသမှာအရက်သားတေဆုံးတန်ရမှုတွေထိခိုက်ပျက်စီးမှုတွေအတွက်အပြန်အလှန်ဆွတ်ဆဲလေးရှိတတ်ပါတယ်ပြီးခဲ့တဲ့လကုန်ပိုင်းကလည်းစစ်တွေမျိုးပေါ်ကကိုရီးယားစစ်ကန်စီအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ဒေသခံ30ကျော်တေဆုံးပြီး80ကျော်လောက်တန်ရရှိခဲ့တာလည်းရှိခဲ့တာပါအခုလိုမျိုးတွင်းကိုမကြာခဏလက်နက်ကြီးကြီးကြားရောက်နေတာကြောင့်မျိုးတွင်းမှာရှိနေတဲ့ဒေသခံတွေစိုးရိမ်နေကြတာပါဒါ့အပြင်စစ်တွေမျိုးတွင်းမှာရှိတဲ့ဒေသခံတွေအနေနဲ့စစ်ကောင်စီရဲ့ပိတ်ဆို့မှုတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ဖို့ခက်ခဲနေကြတယ်လို့လည်းစစ်တွေဒေသခံတူကပြောပါတယ
်ဟုတ်တယ်ပါဒီနေ့ဒီချိန်ဘေးနေရာပါတမ်းတွေကဒီလိုမျိုးတမောပြောနေတယ်ကိုယ်စီရောင်းလာနေတာပဲဆိုရင်တော့အရှင်မြန်ပေါ့လေဒါမြင်ရတာအရင်တော့တော့ရှင်တာပေါ့တချို့အရင်ရှောင်းနေရရှောင်းနေတာပေါ့
ပြီးခဲ့တဲ့လတွေကလည်းတိုက်ပွဲတွေပြင်းထန်နေတဲ့ရန်ပြဲမြို့မှာဒီအပိုင်းစစ်ကောင်စီလေကြောင်းတိုက်ခတ်မှုတွေအကြီးအကျယ်လုပ်နေတာပါဒီကနေ့မှလည်းရံပြဲမြို့အနီးအနားမှာရှိနေတဲ့လေးတောင်မြို့နယ်ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့တာကြောင့်အရက်သားတဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်ဒီနေ့နေ့လေ7နှစ်ခွဲလာဆိုလို့ရှိရင်ကျွန်တော်တို့ဒီလေးတောင်မြို့ရဲ့ဒီမပီချောင်းဆိုတဲ့ရွာကိုနေပြီးတော့ဝိုင်းဆက်နှစ်ထောက်ဖို့လေမပီကနေပြီးတော့ဒီဘုံဘုံကချတယ်အဲဘုံကချတော့အမျိုးသမီးတယောက်ကဟိုမှာဟိုခြေထောက်မှာထန်ရတယ်ဆိုတော့ခြေကိုနင်လာရတယ်လေးတောင်ခြေကိုမှာပေးဆုံးတာတော့မကြောက်ဘူးအဲအဲ့ဒီလေးတော်မှလည်းဘာတိုက်ဝဲမှမရှိဘူးဘယ်သူမှမရှိဘူးဒီတိုင်းပဲလေးနဲ့လာပြီးတော့တလူကြီးဒါလေးနဲ့နေပြီးတော့ဘုံလာချတော့တာ
တဆက်ထဲမှာပဲဇင်းချောင်းတိုက်နယ်ဆေးရုံကိုစစ်ကောင်စီရေတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံတွေနဲ့ဆေးရုံဝန်ထမ်းတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတယ်လို့သူကဆက်ပြောပါတယ
်လူတွေကတော့အကုန်လုံးမျိုးလောက်ဇင်းချောင်းနေကြတယ်အကုန်လုံးဆိုတာကလည်းဒီလူငယ်ပိုင်းတွေလောက်ပဲပြန်တာပေါ့အဲလူကြီးပိုင်းတွေဆိုလို့ရှိရင်ဒါဒီကျွန်တော်တို့ဒီဇင်းချောင်းနဲ့ဤဟိုဝေးတဲ့နေရာတွေရောအကုန်လုံးလက်နက်ကြီးပစ်တဲ့အချိန်ပြီးတော့တိတ်မကြဘူးဒီတစ်နှစ်လုံးဆက်ပြစ်နေကြတော့ပြီးတော့လဲဆေးရုံကလည်းလူလဲလူငယ်လူရှိတော့အကုန်လုံးကပြေးကြပြီပေါ့
ရခိုင်ပြည်နယ်မှာမြို့နယ်6ခုလောက်နဲ့တက်စကန်ပေါင်းရာနဲ့ချီလက်လွတ်ဆုံးရှုံးနေတဲ့စစ်ကောင်စီအနေနဲ့အရက်သားတွေနေထိုင်တဲ့မြို့ပေါ်ရက်ကွက်နဲ့ကျေးရွာတွေကိုဥတီပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလေကြောင်းကနေတိုက်ခိုက်တာတွေအခုနောက်ပိုင်းပိုတိုးလှုပ်ဆောင်လာတယ်လို့ရခိုင်တပ်တော် AA ဘက်ကထုတ်ပြန်ထားတာရှိပါတယ်အခုလိုရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင်းအရက်သားတေဆုံးတာရာနဲ့ချီရှိနေတယ်လို့အိုးအိမ်စွန့်ခွာထွက်ပြေးနေရသူ3သိန်းကျော်အထိရှိလာနေတယ်လို့ရခိုင်ဒေသခံအရက်ဖက်အဖွဲ့အစည်းတွေရဲ့စစ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာ